တော်တာရှင်များရှင်လန်းချမ်းမြေကြပါရလားခင်ဗျာကျွန်တော်တို့ RFA တနင်္ဂနွေစကားဝိုင်းကိုစတင်ပါတော့မယ်ဒီအပတ်အတွက်ကျွန်တော်ဖိတ်ကြားထားတဲ့ပုဂ္ဂိုလ်3ကတော့88မျိုးဆက်ငင်းညာရင်နဲ့ပွင့်လင်းလူအဖွဲ့စည်းကခေါင်းဆောင်3ဖြစ်ပါတယ်ခင်ဗျာသူတို့3ကအခုအမေရိကန်ပြည်ထောင်စုအနောက်ဖက်ချမ်းကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့ကိုရောက်နေပါတယ်ကိုမင်းစရာကြီးကျမ်းမာရလားဗျာ
ပြည်ထောင်စုတော်ပြည်ကျမ်းမာပါတယ်
အာဟုတ်ကဲ့ကိုပြုံးချောနေကောင်းရလားခင်ဗျာ
ဟုတ်ကဲ့ကောင်းပါတယ်ခင်ဗျာ
ကိုအမ်ဝဲကျော်ရေဘလို့လဲ
ဟုတ်ကဲ့တက်ပါပါတယ်ခင်ဗျာတက်ပါပါတယ်ကျွန်တော်ဆန်ဖရန်စစ္စကိုမှာပ
ါဟုတ်ကဲ့တော်တာရှင်များခင်ဗျာ88မျိုးဆက်ငင်းငိုင်းနဲ့ပွန်လင်းလူ့ဖွဲ့စည်းကဒီပုဂ္ဂိုလ်3ယောက်ကတော်တာရှင်အများတီးပြီးဖြစ်ကြတဲ့အတိုင်း88အရေးတော်မူမှာပါဝင်ဖြတ်တန်းခဲ့ပြီးတကာလမှာသူတို့ထောင်ထဲမှာလည်းနှစ်ရှည်ကာလနေခဲ့ရသူတွေပါသူတို့သုံးဦးရဲ့ဘဝဖြတ်တန်းမှုတွေဒါစိတ်ဝင်စရာအင်မတန်ကောင်းမယ်လို့မျှော်လင့်နေတဲ့အတွက်ပြည်သက်တွေကိုကျွန်တော်တန်းတန်းနေမှာပြန်လဲဝေငှဖို့ကြိုးစားမှာဖြစ်ပါတယ်အဲ့တော့ကိုမင်းစရာရေကိုမင်းစရာဖြတ်တန်းခဲ့တဲ့88အရေးတော်ပုံကာလကမှတ်မှတ်ရအတွေ့အကြုံလေးတစ်ခုလောက်ကျွန်တော်တို့ဝင်မျှပါလားခင်ဗျာ
ဒီနေ့လုံးကာလအတွင်းမှာတော့ကျွန်တော်ကိုယ်တိုင်ပါဝင်လှုပ်ရှားခဲ့တဲ့နိုင်ငံရေးဖြစ်စဉ်တွေမှာအမှတ်ရဆုံးသိရတဲ့ဘက်ကတော့တော်တော်ဓာပြဆိုးရဖွဲ့စည်းရေးပေါ့နော်တော်တော်ဒီစီးငါးကြီးပါဝင်တခြားပါတီပါမထိုက်တော့နိုင်ငံရေးကောင်းဆောင်တွေပူးပေါင်းပြီးတော့တော့မြန်မာနိုင်ငံမှာပြိုကျဲနေတဲ့အုပ်ချုပ်ရေးရန်ရာကိုပြန်လည်တည်ထောင်ဖို့ဓာပြဆိုးရဖွဲ့စည်းရေးကိုလှုပ်ရှားခဲ့တာကတော့ကျွန်တော်တို့တော့အမှတ်ရချက်ဆုံးပါပဲ
ဟုတ်ကဲ့ခင်ဗျကိုပြုံးချိုကြီးပြောပါဦးမြ88အရေးတော်ဝန်ကာလဖြတ်တန်းခဲ့ရတဲ့တည်းအမှတ်တရအဖြစ်ပြက်လေးတစ်ခုလောက်ကြားပါရစေခင်ဗျာ
1988ဩဂတ်လ10ရက်နေ့ရဲ့ညီခင်းကိုကျွန်တော်ခုတက်ဒီကျွန်တော်အမှတ်ရနေတယ်အဲလူပင်လေကြီးကြီးချီတက်လာတဲ့မြို့တော်ခမ်းမရှိကိုရောက်တယ်မြို့တော်ခမ်းမရှိမှာကျွန်တော်တရားဟောဆင်မြင့်နေ9ခုလောက်ရှိသွားပြီအဲ့တော့အင်းစိန်ဘက်ကလည်းကျွန်တော်တို့အင်အားစုတွေလာရောက်ပေါင်းစည်းကြတယ်အဲ့ဒီအချိန်မှာမြို့တော်ခမ်းမထဲမှာတာဝန်ယူထားတဲ့အဲတပ်ဖွဲ့တွေနဲ့ဒီလည်းမှုရပြီးတဲ့အချိန်ကြမှာမထင်မှတ်ဖဲနဲ့မြို့တော်ခမ်းမရဲ့နောက်ပေါက်ကနေပြီးတော့စစ်တင်တော်ပြုရင်နေ၈စီးလောက်ကိုရုတ်တရက်ထည့်လိုက်တယ်ပြီးတဲ့အခါမှာကျွန်တော်တို့မိသက်ရှိမှာအာ BM ကားတွေရက်ထားတယ်ကျွန်တော်တို့မြို့တော်ခမ်းမပေါင်းရင်ကိုအပေါင်ချလိုက်တယ်ချလိုက်ပြီးတဲ့အခါမှာကျွန်တော်တန်ရဖြစ်လို့အဘုံရုံလက်မှတ်ကိုထွက်ကြည့်လိုက်တဲ့အခါမှာကျတော့စစ်တပ်တွေဟာကားမီတွေမှိတ်ပြီးတော့ operation bar တွေတက်ပြီးတော့ရုတ်တရက်ဘတ်ဝါယာတွေမှပြီးတော့အဲ့ဒီမြို့တော်ခမ်းမကိုဝိုင်းပတ်ပြီးချင်းကလာတာကိုတွေ့ရတယ်အဲဘွားကနေညင်ငွန်းတွေကိုပေါ်ပေါက်လိုက်တဲ့အခါမှာကျွန်တော်တို့အရန်အံ့ဩတယ်အဲပြီးတဲ့အခါမှာအဲ့ဒီလိုဖြိုခွဲဖို့အမိန့်တွေကမထင်မှတ်လောက်အောင်ရုပ်ချင်းအားချင်းပေါ်ပေါက်လာပြီးလူစုခွဲခိုင်းနေဆန္ဒပြအင်အားစုတွေကတနေရာထဲမှာစုလိုက်ကြတယ်စုလိုက်ကြပြီးတော့ကျွန်တော်တို့ဗိုလ်ချုပ်တပ်ပုံတွေကင်မြောက်ပြီးတော့တောင်းခံကြတယ်အဲ့ဒီအချိန်မှာပဲအဲသူတို့အပေါ်ကိုထောင်ပြီးနှစ်ချက်သုံးချက်လောက်ဖောက်ပြီးအောက်ကိုအဲတောက်လျှောက်ကျွန်တော်တို့ပြစ်ခတ်တာတွေ့တယ်ကျွန်တော်တို့လည်းအဲနီးစက်တဲ့ဘက်ကိုကိုလွတ်နိုင်တဲ့ဘက်တွေကိုပြေးထွက်ခဲ့ကြတယ်
ကိုအမ်ဘွယ်ကျော်ရဲ့အတွေ့အကြုံတခုလဲကြားပါရစေခင်ဗျာ
အဲကျွန်တော်မှာအတွေ့အကြုံကတော့အများကြီးပေါ့ဗျာအဲ့တော့ကျွန်တော်အဲ့ဒီအတွေ့အကြုံအများကြီးပြရရနေပြီးတော့မှာဒီ၈လေးလုံးရေးခင်းကြီးမဖြစ်ခင်ပေါ့ကျွန်တော်တို့ပုံမှန်ရေးခင်းပြီးတဲ့နောက်မှာကျွန်တော်တို့အချင်းထောင်မှာပုံမှန်၁၀ကားကြီးနဲ့၄လလောက် 7 July မှာပြန်လွတ်လာပါတယ်လွတ်လာပြီးတဲ့နောက်မှာတို့ဒီနိုင်ငံရေးပြောင်းလဲမှုအတွက်တပါတီအာဏာရှင်စနစ်ကိုပြောင်းလဲဖို့အတွက်ဘယ်လိုလုပ်ကြမလဲဆိုပြီးတော့ကျွန်တော်တို့ဒီအစည်းအဝေးကြီးအစည်းအဝေးထိုင်ခဲ့ကြတယ်အစည်းအဝေးပေါင်းကျွန်တော်ထင်ပါတယ်30 40လောက်ရှိပါလိမ့်မယ်ခြေလေးလုံးမတိုင်ခင်ပါဒီဟာကြီးကိုချိန်ကြိုက်ဖြစ်ဖို့အတွက်ဆိုပြီးတော့ကိုမင်းစရာကိုထီးကျွဲကိုကိုကြီးမိုးတီစောစက်တော့အောင်နိုင်အောင်နိုင်ဆိုတော့အခုရိုရတန်းလွင်ဆုံးပါဗျာနောက်ဝင်းမိုးစတဲ့ကျွန်တော်တို့အဲဒီတော့ကငွေချင်းကြီးအဲတစ်မျိုးနဲ့ပြီးတစ်မျိုးနဲ့မှာရှုပ်ရှုပ်ဝက်ဝက်အစည်းအဝေးကြီးအများကြီးကျွန်တော်တို့လုပ်ခဲ့ကြရတယ်တစ်ခါကလည်းနောက်ကလိုက်တဲ့စစ်တောက်လန်းကြီးတို့ SB တို့ကိုတက်နိုင်သမျှရှောင်ရှားပြီးတော့အကြောင်းသားတို့မျိုးစုံပြည်သူလူထုမျိုးစုံနဲ့ရှုပ်ဝက်တဲ့အစည်းအဝေးတွေလုပ်ခဲ့ရတာကျွန်တော်ရင်ခုန်ဆုံးပါပဲအဲ့ဒီအစည်းအဝေးတွေပြီးတဲ့နောက်မှာဒီဩဂုတ်လ3ရက်နေ့ကစပြီးကျွန်တော်တို့စန္ဒပြမှုတွေရန်ကုန်မှာစပြီးပြုတ်အောင်အစည်းအဝေးတိုင်ဝင်ခဲ့ရတဲ့အခြေအနေတွေကိုကျွန်တော်ရင်ခုန်ဆုံးအစားပြေတရားရှိဆုံးပ
ါဟုတ်ကဲ့ခင်ဗျာအခုကျွန်တော်တို့ဒီပုဂ္ဂိုလ်3ဦးရဲ့အကျဉ်းထောင်မှာနေခဲ့ရတဲ့ကာလတွေကအတွေ့အကြုံတွေကိုကျွန်တော်ပြန်ပြောင်းတင်ပြလိုပါတယ်ခင်ဗျာအဲ့တော့ကိုမင်းစရာထောင်ထဲမှာစုစုပေါင်းဘယ်နှစ်နှစ်လောက်နေခဲ့ရလဲခင်ဗျာ
အဲထောင်ထဲမှာနေတဲ့ကာလကိုပဲစုစုပေါင်းတွက်မယ်ဆိုရင်တော့အားလုံး13နှစ်လောက်ရှိမှာပေါ့
ဘယ်နှစ်ကြိမ်မှလဲကိုမင်းစရာ
ထောင်ထဲရောက်တာ3ကြိမ်ပေါ့နော်
ဟုတ်ကဲ့အမှတ်တရဖြစ်တဲ့အတွေ့အကြုံတွေအများကြီးရှိမှာပါတခုလောက်ကြားပြရစီဗျာ
ဟုတ်ပြီအကျဉ်းမှာအခွင့်အရေးအတွက်ကျွန်တော်တိုက်ပွဲဝင်ခဲ့ကြတယ်အဲ့ဒီချိန်တုန်းကရှိခဲ့တဲ့ဒီဥစ္စာကလူပြုံကြောက်ပေါ့ဗျာသူ့အောင်ဟန်ဥကောင်နဲ့ ထောင်အာဏာပိုင်တွေနဲ့စစ်ထောက်တိုင်းရေးတွေကနေပြီးတော့ပဲ1990စက်တင်ဘာ25ရက်နေ့မှာထောင်ထဲမှာဝင်တို့အချင်းမှတိုက်တိုက်ခံတယ်ပေါ့နော်တိုက်တဲ့ဘက်ကိုတိုက်အင်အားနဲ့ဝင်စီးပြီးတော့တိုက်ဆဲပါရှိတဲ့နိုင်ငံရေးအချင်းမှတွေကိုတယောက်တစ်ခန်းချင်းတယောက်ချင်းဆွဲထုတ်ပြီးတော့24နာရီပတ်လုံးနော်ကင်းကင်းတန်တန်ရိုက်နဲ့နှင်းဆဲပြီးတော့ထောင်ပြည်ပြည်ကိုကြောင်းရွှေ့လိုက်တယ်ပေါ့ဗျာအဲ့ဒီချိန်တုန်းကကိုယ်ကိုယ်ပေဒီလို့ခင်နေတဲ့လူတော်တော်များဟာအလူလဲခံစားကြရတယ်အဲ့ဒါကတော့ထောင်ထဲမှာမေ့ရစရာဖြစ်ရတခုပါပဲ
ဟုတ်ကဲ့ကိုမေ့စရာကြီးကျေးဇူးပါဗျာကိုပြုံးချိုကြီးကိုပြုံးချိုထောင်ကြခဲ့တာစုစုပေါင်းဘယ်နှကြိမ်ဘယ်နှစ်နှစ်လောက်လဲခင်ဗျာ
အဲကျွန်တော်က2ကြိမ်ချတယ်2ကြိမ်ခင်းသိမ်းခံရတယ်ထောင်ထဲမှာကျွန်တော်အလူ20လောက်ကျွန်တော်ဖြတ်တန်းခဲ့ပါတယ
်ဟုတ်ကဲ့ဒီ20ကာလရဲ့အတွေ့အကြုံတွေကအများကြီးဖြစ်မှာပါတခုလောက်အဲ့ဒီကမှတ်မှတ်ရရှိတာလေးကြားပြစီကိုပြုံးချိုကြီး
ကျွန်တော်တို့1994 95ဝင်းကျင်နေမှာအချင်းတော်ထဲမှာကျွန်တော်တို့ရေကိုဖိနှိပ်ခံရတာရှိတယ်အချင်းသားတွေကမတရားဆက်ဆံခံရတာတွေရှိတယ်အဲ့ဒီချိုးဖောက်မှုတွေကနေပြီးတော့ကျွန်တော်တို့လွမြောက်နိုင်ဖို့အတွက်အချက်လက်တွေစုစည်းတယ်နောက်တော့နိုင်ငံရေးအချင်းသားတွေတိုင်ပင်ကြတယ်တခြားအချင်းသားတွေမျက်နှာဆုံးရှုံးမှုတွေကိုကျွန်တော်တို့တင်ပြနိုင်ဖို့အတွက်အချက်လက်တွေထုတ်ပြီးတော့အပြင်ကိုပို့ခဲ့ကြတယ်အဲပြီးတဲ့အခါမှာကျွန်တော်တို့နိုင်ငံရေးအချင်းသားတွေအားလုံးရဲ့အတွေးခေါ်တွေရေးသားတွေပါတယ်ဖုံးမော်နေအမှတ်တရကျွန်တော်တို့စာအုပ်တစ်ခုကိုမဂ္ဂဇင်းတစ်ခုကိုကျွန်တော်တို့ပြုစုနိုင်ခဲ့တယ်အဲ့ဒီအပိုင်းမှာကျွန်တော်တို့လုပ်တဲ့စွမ်းဆောင်ချက်တွေနဲ့ပတ်သက်ပြီးတော့ထောင်အုပ်ချုပ်ရေးဘက်ကနေပြီးတော့ကျွန်တော်တို့ကိုဒါတွေကိုဖော်ထုတ်ပြီးတဲ့အခါမှာသူတို့ရုံးတင်စစ်ဆေးလိုက်တယ်ကျွန်တော်တို့ဘက်ကအခုခံမဲ့စွာနဲ့ကျွန်တော်တို့ရေဆိုင်ခဲ့ရတယ်တရားကကျွန်တော်တို့ကိုထောင်ထဲနေ9နှစ်နဲ့12နှစ်တိချခဲ့လိုက်တယ်အဲ့ဒီကာလမှာဖြစ်ခဲ့ရတဲ့သူတွေထဲမှာဆိုလို့ရှိရင်အခုသတင်းစာဆရာကြီးဦးဝင်းတင်တို့ပါနေတယ်နောက်ပြီးတော့ကျွန်တော်တို့88 90ကျောင်းသားဒီထဲကနေပြီးတော့တော်တော်များများဒီစိုးဝါတဲ့ခေတ်ကာလကြီးကိုဖြတ်သန်းခဲ့ရတော့ပြန်မှတ်မိပြီ
တမိုင်းတစ်ခုအနေနဲ့ထားရမယ်ကိစ္စတွေပါပဲအဲ့တော့ကိုအံ့ဘွယ်ကျော်အောင်စုစုအောင်ဘယ်နှစ်နှစ်လောက်ကြာခဲ့လဲဘယ်နှစ်ကြိမ်လဲ
ကျွန်တော်ထောင်ကြတာ3ကြိမ်ပါအဲ88ကစပြီးတော့ပေါ့နော
်ဟုတ်ကဲ့
အဲဒီ3ကြိမ်မှာကျွန်တော်စုစုအောင်14နှစ်နေခဲ့ရပါတယ
်ဟုတ်ကဲ့အဲ့ဒီကာလတွေမှာကိုအံ့ဘွယ်ကျော်မေမေကိုကျွန်တော်တို့မကြာခဏဆက်သွယ်မေးမြန်းပြီးခင်ဗျားတို့တရင်နေလွှင့်ခဲ့တာကျွန်တော်ပြန်ပြီးတတိယမိပါတယ်အဲ့တော့ကိုအံ့ဘွယ်ကျော်ရေအဲ့ဒီဒီထောင်တွင်းနေခဲ့တဲ့ကာလတွေကအဖြစ်အပျက်လေးတစ်ခုလောက်ကျွန်တော်တို့ကြားပါရစေဗျာ
အဲ့ဒီဒုတိယတစ်ခေါက်ထောင်ကြတဲ့အခါမှာထောင်က15နှစ်ကြာခံရပြီးတဲ့နောက်မှာ6နှစ်ရှိတဲ့နေသား9နှစ်လောက်ရှိတဲ့အခါမှာကျွန်တော်ကိုပြန်လွတ်ပေးမယ်ဆိုပြီးတော့မနေ့စောစောပါလာခေါ်ပါတယ်ဒါဝီထောင်မှာအဲ့တော့ဘူးလေးရောက်ပြီးတဲ့အခါမှာကျွန်တော်တို့ကို SC ကနေလွတ်ပေးလိုက်ပါပြီဆိုကျွန်တော်ရဲ့ကိုညီညီထွန်းရဲ့နှစ်ယောက်အမှုတွဲပါပဲကျွန်တော်နဲ့ကျွန်တော်တို့နှစ်ယောက်ကိုထောင်ကနေပြန်လွတ်ပေးလိုက်ပြီဆိုပြီးတော့အချုပ်ကားနဲ့ထောင်ထဲကနေပြန်ထွက်လာပြီးတော့ဒါဝီခရိုင်တရားရုံးကိုရောက်ပြီးကျွန်တော်တို့လွတ်ဝရံပေးဒါဝီကနေရန်ကုန်ပြန်ဖို့အတွက်ကျွန်တော်တို့အပြင်ကိုထွက်လာကြတဲ့အချိန်မှာပဲကနစင်ရုပ်ရည်တလုံးနှစ်ယောက်စီကိုပိတ်ရပြီးတော့ဟာခဏလေးလာပါအောင်ဗျာခဏလေးလာပါအောင်တဲ့ဟိုနည်းနည်းလေးမိစရာလေးနည်းနည်းကြမ်းနေတယ်လို့ပါတဲ့ခုနကလွတ်ပေးလိုက်တာပါတဲ့ဆိုပြီးတော့မျက်စိပြက်မျက်နှာပြက်နေအချင်းဦးစီးကဝန်ထမ်းနေနေအဲ SP ထောက်လန်းကြီးဒီကျွန်တော်တို့နှစ်ယောက်ကိုပြန်ခေါ်ပါတယ်အဲတာဝီအချင်းထောင်ကိုပြန်ပြီးမောင်းချလာပါတယ်အဲဒါဘယ်တော့မှမကြတိပါဘူးလွတ်ပြီးတော့မိနစ်ပိုင်းပါပဲမိနစ်20လောက်ပဲရှိပါအောင်မယ်ထောင်ကလွတ်ပြီးတော့ကျန်ခေါ်လာပြီးတော့ထောင်ကူတကားတွေကိုထည့်ပြီးတော့နိုင်ဝဲတော့ထိုင်ခိုင်းထားပါတယ်။အခဲခဏကြွားပါတဲ့ကျွန်တော်တို့ကိုလည်းပုံမှန်30ကကြီးနဲ့ပြန်ပြီးထိမ့်သိမ့်လိုက်ပါတယ်တဲ့။ဘာဖြစ်လို့ကျွန်တော်တို့အခုမှထောင်ကလွတ်တယ်လားလို့ပုံမှန်30ကကြီးနဲ့ဘာလို့ထိမ့်သိမ့်လာလဲလို့ကျွန်တော်ကမေးတယ်။မေးတဲ့အခါသူတို့လည်းမသိပါဘူးတဲ့။အထက်ကနေပြီးတော့တဲ့ဒီနှစ်ယောက်ကိုလွတ်ဖို့မတင်သေးတဲ့အတွက်ကြောင့်မလို့ပြန်ခေါ်ပြီးတော့ပုံမှန်30ကကြီးနဲ့ထိမ့်သိမ့်ထားလိုက်ပါတဲ့ဆိုပြီးတော့ကျွန်တော်နှစ်ယောက်ကိုအချုပ်ခန်းနဲ့အဲကျင်းစခန်းနဲ့ပေါ့နော်။အဲပြန်ထည့်လိုက်ပါလေအဲ့တော့အခုပဲလွတ်လိုက်တယ်ဘာအကြောင်းပြချက်မှမရှိပဲချက်ချင်းမိနစ်ပိုင်းအတွင်းပုံမှန်30ကကြီးတဲ့ချက်ချင်းပြန်ခေါ်ပြီးထောင်ထဲပြန်ရောက်သွားတယ်ဆိုတော့အဖြစ်ကကြီးပဲကြီးစရာလားငိုပဲငိုစရာလားအဲအဲ့ဒီလိုအမှတ်တရလေးတစ်ခုတော့ကျွန်တော်မှရှိပါတယ
်ဟုတ်ကဲ့ဆရာဦးတင်ပြောပြခဲ့တဲ့အမှတ်တရအကြောင်းအရာတွေတချို့နဲ့လည်းတော်တော်လေးတူပါတယ်ကိုအံ့ပေါ်ကျော်ကြီးအခါအခွင့်တင်တဲ့အခါဒီအကြောင်းတွေထပ်ပြောကြသေးတာပေါ့ဗျာအခုတော့ဗျာခင်ဗျားတို့သုံးဦးစလုံးကအကျင့်ထောင်တွေကလွတ်လာခဲ့ကြပြီပေါ့လေကိုမင်းဆရာကြီးပြည်တွင်းမှာခင်ဗျားတို့ထောင်ဝါထွက်လိုက်ပြီးနောက်ပိုင်းတွေ့ကြုံရတဲ့အဖြစ်အပျက်တွေတခုလောက်ကျွန်တော်ကြားပြစီဗျာ
ကျွန်တော်ပြင်ရောက်တဲ့ချိန်မှာဟိုအပြောင်းလဲတွေတချို့ကတော့မြင်တွေ့ခဲ့ရတယ်ကြုံတွေ့ခဲ့ရတယ်ပေါ့နော်တနည်းအားဖြင့်ဒီမိုကရေစီနဲ့လူ့ခွင့်ရေးနဲ့ပတ်သက်ပြီးတော့စစ်ဆိုးရလက်ထက်မှာလုံးဝလုံးဝကိုမရခဲ့ဘူးတဲ့လွတ်လပ်မှုအခွင့်အလမ်းတော်တော်များများကိုကျွန်တော်တို့တွေ့ကြုံခဲ့ရတယ်ဒီသတင်းမီဒီယာလွတ်လပ်ခွင့်တွေရောဟုတ်ကဲ့မူစီယမူလလခွင့်ရတော့ဗျာရခဲ့တယ် ตะเนี่ยเนี่ยตนเราไม่ทิ้มมันละอองกูโหลุ่ละหมู่ดิบ่เนาะถ้าดิว่าตนเราโกไรจုံเนี่ยได้ตนเราใต้เนี่ยปีเนี่ยน่ะปีรวยมาตนเราเล็บปัดตั้วลาพี่รอตนเราติดต้อจุตองยามแจ่มบ่เนาะหลุดุดิเนี่ยเปิ้ลส่งเนี่ยคําหลุดุดิเนี่ยติจะป้ายใส่หยาโนจามุเอาตะกาหลุดุดิเนี่ยติปัญญาป้ายใส่หยาอะด้วยขอป้ายใส่หยาตะจั่วมุติหมู่ดิอ่ะตนเราก็โกทินหน้าตาแท้ ปูပြီးတော့အားကောင်းနေပါလားဆိုတဲ့အတိအကျအဲ့ဒီတောတူတောင်းကနေဆုံးနေဖြားမာတော့မှဖြစ်နေတယ်ဆိုတော့ဒီအတိအကျပါကြာတော့အင်မတန်ကိုပြည်ပြစ်ပါတယ်တနည်းအားဖြင့်တော်လို့နိုင်ငံရဲ့အနာဂတ်ဒီမိုကရေစီမှာတော်လို့ပြည်သူတွေနဲ့လုံးဝထိုက်တန်တယ်ဆိုတော့ကျွန်တော်ရဲ့ယုံကြည်မှုကိုပို့ပြီးတော့ခိုင်မာသွားအောင်ကိုပြည်သူတွေကပြနိုင်ရတဲ့တော့ဒီပေါ်မှာကျွန်တော်တင်တဲ့အားရမှုတယ်ဒါကသူပြည်ကခံ
င်းအတွေ့အကြုံတွေထဲမှတ်မှတ်ရရှိတာတွေတခုလောက်ကျွန်တော်တို့သိအောင်ခင်ဗျအ
ဲကျွန်တော်အမှတ်ရဆုံးကရှင်ကျွန်တော်တို့ဒီတိုင်းနာဒေသကိုသွားရင်းနဲ့မြန်မာပြည်မြောက်ပိုင်းစစ်မှန်ဖြစ်ပွားနေတဲ့ဖားကန့်ဒေသကိုကျွန်တော်တို့ရောက်သွားတယ်အဲ့ဒီအချိန်ကရှင်တိုက်ပွဲတွေဖြစ်နေတဲ့အချိန်ဖြစ်တယ်နောက်ကျွန်တော်တို့ရောက်သွားတဲ့အခါကျတော့အဲ့ဒီဒေသထဲမှာရှိတယ်နှစ်ဖက်လုံးကလက်နက်ကင်တပ်ဖွဲ့တွေကနေပြီးတော့ကျွန်တော်တို့ခီးစဉ်မှာအန္တရာယ်မပြုဘူးနှစ်ဖက်လုံးကလည်းကျွန်တော်တို့ကိုလက်ခံတွေ့ဆုံတာတွေရှိတယ်နှစ်ဖက်လုံးကနေပြီးတော့တိုင်းပြည်ရဲ့ငြိမ်းချမ်းရေးအတွက်လိုလားတဲ့စစ်မတိုက်ချင်ဘူးဆိုတာကိုပြောကြတယ်လက်တွေ့အကောင်အထည်ဖော်နိုင်မှုနဲ့ဒီဆန္ဒတွေကိုအထက်အရာရှိပြီးအထက်ကတာဝန်ရှိတဲ့လူတွေရှိသတင်းစကားပေးဆောင်ပေးနိုင်ဖို့နဲ့ယုံယုံကြည်ကြည်အပြန်လည်လေးစားမှုတွေတိစောက်နိုင်ဖို့အတွက်ကျွန်တော်တို့သူတို့တွေနဲ့ဆွေးနွေးခဲ့တဲ့ပွဲတွေကိုကျွန်တော်အမှတ်ရနေတော့မယ
်ဟုတ်ကဲ့ကိုအံ့ဘော်ကျော်ကတာထောင်ကလွတ်လာပြီးနောက်ပိုင်းပြည်တွင်းအတွေ့အကြုံတွေကမှတ်မှတ်ရရှိတာတွေတခုလောက်ကျွန်တော်တို့ပြောပါလားခင်ဗ
ျဟုတ်ကဲ့မှတ်မှတ်ရရကတော့တခုတည်းတော့မကောက်ဘူးဗျာကျွန်တော်အားလုံးကိုယုံစုပေါင်းစုပြီးတော့ကျွန်တော်ပြောရမယ်ဆိုရင်ကျွန်တော်တို့ပြန်ထွက်လာပြီးတဲ့နောက်မှာ88မျိုးဆက်ចောင်းသားများဆိုပြီးတော့ကျွန်တော်တို့ယုံငန်းဖွင့်ပြပါတယ်အဲ့ဒီလိုယုံငန်းဖွင့်ပြပြီးတဲ့နောက်မှာကျွန်တော်တို့ဒီဟိုစစ်အစိုးရလက်ထက်ပေါ့ဗျာ24နှစ်တာကာလအတွင်းမှာခေါင်းငုံခံခဲ့ကြရတဲ့ပြည်သူတွေဟာသူတို့မတရားခံခဲ့ကြရတဲ့အကြောင်းအရာတွေအဖြစ်ပြက်ပြီးကိုကျွန်တော်တို့ရုံးငန်းကိုလာပြီးတော့သူရှင်းပြကြပါတယ်ရှင်းပြပြီးတော့သူတို့ကိစ္စတွေအတွက်ဥပမာမြေယာတိုက်ခံရတဲ့ပြဿနာမျိုးတွေအဲဟိုနေအိမ်နေထိုင်စားခံရတဲ့ကိစ္စမျိုးတွေစသဖြင့်ဒီလိုကိစ္စမျိုးတွေကိုမတရားသဖြင့်ခံခဲ့ကြရတဲ့ကိစ္စတွေကိုကျွန်တော်တို့ဒီ68မျိုးဆက်ဒီအနေနဲ့တက်ဆိုင်ဆုံးပေါ့နော်အဲဒီဒေသဆိုင်ရာတာဝန်ရှိတဲ့သူတွေနဲ့ညှိနှိုင်းပြီးတော့ကျွန်တော်တို့ရှင်းပြနိုင်တာတွေလည်းရှိတယ်မဖြေရှင်းပြနိုင်သေးတဲ့ကိစ္စလေးတွေလည်းရှိတယ်အဲ့ဒီဥစ္စာတွေမှာအရင်ကာလတွေနဲ့မတူဘဲနဲ့ကျွန်တော်တို့ဒီရုံးခန်းတွေဖွင့်ပြီးတဲ့နောက်မှာဒီလိုဒုက္ခရောက်ဒုက္ခရောက်ခဲ့ကြရတဲ့ပြည်သူတွေကိုကျွန်တော်တို့အနေနဲ့ကူညီနိုင်ရတဲ့ပြည်သူတော့ကျွန်တော်တော်လေးကျေနပ်ပြီးပါတယ
်ဟုတ်ကဲ့ကောင်းပါခင်ဗျအဲ့တော့ကိုမင်းစရာရေကိုမင်းစရာတို့အခုထောင်ဝါထွက်လာပြီးနောက်ပိုင်းပေါ့လေနိုင်ငံသားသွားတဲ့ခီးစင်တွေတည်းရအတွေ့အကြုံတွေတခုလောက်ကျွန်တော်တို့အခုကြားပါစီဗျာ
ဘူးချိန်တိဆိုတော့၃ချိန်ပေါ့နော်၃ချိန်ကျွန်တော်ထွက်ခဲ့တယ်ပထမတစ်ချိန်ကတော့ဖိလစ်ပိုင်ခီးစင်ပေါ့နော်ဒုတိယတစ်ချိန်ကတော့အင်္ဂလန်ခီးစင်ပေါ့အခုဒီတစ်ချိန်ကတော့အမေရိကန်ခီးစင်ပေါ့ကျွန်တော်မမရရှိတာကတော့ဖိလစ်ပိုင်ခီးစင်ပေါ့ဗျာဒီတွင်းစစ်ပေါ်မှာဖိလစ်ပိုင်အစိုးရရဲ့ဖိလစ်ပိုင်စစ်တပ်ရဲ့အမရဖိလစ်ပိုင်နိုင်ငံမှာနှစ်ပေါင်း50ကျော်နော်တိုက်ပွဲဝင်နေတဲ့ဒီကျွန်တော်ဒီလက်နက်ကိုင်ကျွန်တော်တို့ဒီအစ္စလာမ်ရဲ့အဖွဲ့တွေရယ်ပေါ့နော်သူတို့တွေရဲ့ငြိမ်းချမ်းရေးဆွေးနွေးမှုအကြောင်းတွေတခါအဲ့လိုငြိမ်းချမ်းရေးဖြစ်ပေါ်ဖို့အတွက်ကျွန်တော်ဒီဂျာဝင်ပြီးတော့ပါဝင်ကူညီဆောင်ရွက်ပေးနေတဲ့နိုင်ငံတကာကဟိုအစိုးရအဖွဲ့တွေနိုင်ငံတကာအဖွဲ့အစည်းတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေအဲ့ဒီရဲ့ထိရောက်မှုနဲ့အဲ့ဒီအပေါ်ကခိုင်မာမှုတွေပေါ်မှာတော်တော်လေးအားရတယ်တော်တော်လေးလည်းကျွန်တော်တို့ပညာရတယ်ပေါ့ဗျာနော်အဲ့ဒီလိုမျိုးတနည်းအားဖြင့်မြစ်ရှည်လာများအမြင့်တွေလာတဲ့ပြည်တွင်းစစ်ကြီးကိုတကယ်တော့စစ်မှန်မှန်နဲ့လူရိုးသားသားနော်ဖိတက်ပြီးတော့ဖြင်းရှင်းသွားတဲ့ဖိလစ်ပိုင်ရဲ့ငင်းကြီးရဲ့လုပ်ငန်းစဉ်ပေါ်မှာတော့ကျွန်တော်တော်တော်လေးကိုကျွန်တော်ချီးကျူးပြီးတယ်နေလဲနေစားမှုတယ်အထူးသဖြင့်ဖိလစ်ပိုင်စစ်တပ်ရဲ့ဒီမတိုင်ကြီးကြီးတော့သဘောထားပြောင်းလဲမှုပေါ့ဗျာဘယ်လိုသဘောထားပြောင်းလဲမှုလဲဆိုတော့အရင်တော့ဖိလစ်ပိုင်စစ်တပ်မှာကရန်သူကိုများများတတ်နိုင်တဲ့လူကိုသုခတယ်တဲ့အခုနောက်ပိုင်းမှာကျတော့ဖိလစ်ပိုင်စစ်တပ်မှာကျတော့ငင်းရဲရဲကိုများများလုပ်ပေးနိုင်တဲ့တဲ့စစ်သားကိုသုခတယ်တဲ့အဲ့လို policy ကြောင်းသွားတဲ့ပုံမှာလက်တွေ့လည်းအဲ့လိုစစ်တုံးနေတယ်ဆိုတာကိုဖိလစ်ပိုင်စစ်တပ်ကနေပြီးတော့ငင်းရဲရဲစုစုပွဲတွေမှာအဓိကဥဆောင်နေတဲ့ nasi pelbagai nanya ye, tahu ini uti jago kurai ni, siapa awak nak kama? Jono, tuan 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 ni, cepai muni cara aku, tidak semide. Tapi apa mana, coro nanya ye, ni 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 lepas ni dapat sebido, ni 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 muna jutin ni. Tapi kan nanya nanya apa sih dia, aku mau sanggup aku, pelbagai suara gayo, setakah yo.
วันบ้านเราตามเนี่ยโจโซและแคมบิโร่ที่ว่าผู้ปกครองเราไม่ดีกว่าเนี่ยตอนนั้นไงยังไงเราแก้สิ่งนี้บ้างมาแต่เมื่อวานอยู่วิ่งรถเต้นเนี่ยโซเดอตัวเองบ้างเนาะไอ้ที่ตัวเองไอ้ที่สิ่งเดียวยาไรจ้าฮะแต่เราเนี่ยเป็นภาษาชี้เส้นด้วยทุกอย่างว่าเนี่ยคือเราจะทำการทำอะไรโอเคกูไม่ใช่กูไม่ใช่กูรู้เปล่าจันทร์เราฟิลิปปินส์ธรรมดามาโกสตูซานีตัวเองอาจารย์ลีดีอาซาจันทร์เราไม่มาพูดเรื่องนี้มาชี้นี่เลยอาจารย์อยากรู้เปล่ ဖြစ်တာလေးတခုတော့ကျွန်တော်ကြားပြစီဗျာ
။နော်ဥရောပနိုင်ငံတွေကိုကိုမင်းကိုနိုင်တဲ့တူတူသွားတဲ့အခါမှာဘာတွေကြုံတွေ့ရလဲဆိုနော်ဝေနိုင်ငံမှာဆိုလို့ရှိရင်အဲចောင်းသားကြီးအားလုံးဟာចောင်းသားသမဂ္ဂကနေပြီးတော့စုစည်းပြီးတော့ကမ္ဘာနိုင်ငံအသီးသီးမှာဖြစ်နေတဲ့ဖန်ဆီးခံရတဲ့ចောင်းသားတွေငင်းငင်းရေရော့နေနေတဲ့မတီဆောက်နေနေတဲ့ဒေသတွေအတွက်သူတို့ကိုယ်တိုင်ပါဝင်ပြီးတော့ချီတက်ဆန္ဒပြကြတာတွေလုပ်ကြတာတွေသွားတွေ့တယ်နောက်တစ်ခုကဒိမတ်နိုင်ငံမှာဆိုလို့ရှိရင်ပါလီမန်ထဲမှာပြည်သူလူတွေကကိုယ်တိုင်လေ့လာနိုင်တယ်ပြီးတော့တိုင်းပြည်အုပ်ချုပ်တဲ့လူတွေဟာသူမသိလို့ရှိရင်မသိဘူးဆိုတော့ပြုံးဝင်လင်းလင်းတိုင်ပြည်နဲ့လူတွေချင်းကပ်တဲ့လူတွေမှာတော့ချင်းကပ်တယ်နေထိုင်မှုတွေကလည်းအရင်ရိုးသားတယ်ပြီးတဲ့အခါမှာခြားဆောင်မှုတွေကျင်းစင်အောင်တိုက်ဖြတ်နေတာတွေကိုသူတို့ဖော်ဆောင်နေတာကိုသွားတွေ့ရတယ်တချို့ဝင်ကြီးတွေဆိုလို့ရှိရင်ရုံစင်းရုံတက်တာသာတန်မှန်ဘဝလူကြားတဲ့ကလူတယောက်လိုပဲပြုမှုဆောင်နေတယ်အဲ 7CB အင်ဂျင်ပဲကျိုးဖို့အင်းလေးနဲ့ရုံးလာတယ်မြေဒီလိုထူးဆန်းတဲ့အတွေ့အကြုံတွေကိုအဲ့ဒီခရီးစဉ်မှာကျွန်တော်ရခဲ့ပါတယ
်ဟာဟုတ်ကဲ့ကိုပြုံးချွေဒါတရမြန်မာနိုင်ငံအခြေအနေနဲ့ဆိုရင်တော့တော်လေးစိတ်ဝင်စားစရာဖြစ်နေတာပါပဲခင်ဗျအဲ့တော့ကိုအံ့ဘော်ကြီးကိုအံ့ဘော်ကြောအခုနိုင်ငံခြားခရီးစဉ်ဘယ်နှခုလောက်ထွက်ခဲ့ပြီလဲခင်ဗျထောင်ဝါထွက်လာပြီတော့
ဟုတ်ကဲ့ကျွန်တော်ထောင်ဝါထွက်လာပြီမှာနိုင်ငံခြားခရီးစဉ်3ခုပေါ့ဗျာ
အတွေ့အကြုံလေးတစ်ခုလောက်ကျွန်တော်တို့ဝေမျှပါလားဗျာ
ဟုတ်ကဲ့ခင်ဗျအတွေ့အကြုံလေးတစ်ခုဆိုတာလေကျွန်တော်ကတော့ရှင်နိုင်ကြည့်မိတာပါအဲ့ဒါကတော့အဲ့ထိုင်းနိုင်ငံကိုစကောလာရှစ်ရပြီးတော့မြန်မာနိုင်ငံကနေပြီးတော့သွားရောက်ကြတဲ့ចောင်းသားတွေပေါ့နော်ចောင်းသားတွေနဲ့တွေ့ဆုံရတဲ့ပွဲလေးအဲ့ဒီပွဲလေးမှာကျွန်တော်တွေ့ရတဲ့မြန်မာចောင်းသားတွေကညနာတွေမှာအလုံးရွှင်ပြနေတဲ့သူတို့မှာလွတ်လပ်ပေါ်ပါနေတဲ့ဒီចောင်းပညာရေးသင်ကြားတဲ့ဥစ္စာတွေပေါ်မှာမြေးကြည့်တဲ့အခါမှာလည်းအလွန်ပဲကျေနပ်အားရမှုရှိတယ်လူငယ်ဘဝကိုအပြည့်အဝခံစားနေကြရတဲ့ညနာတွေကိုကျွန်တော်ပြောပြောဆွေးဆွေးကြည့်ကြည့်နေတွေ့ကြရတယ်။အဲ့ဒီအချိန်မှာကျွန်တော်ကပြန်ပြီးတော့လှမ်းပြီးသတိရမိတာကကျွန်တော်တို့ဒီရန်ကုန်မှာတက္ကသိုလ်တက်နေကြရတဲ့အကြောင်းသားအကြောင်းသူတွေတခြားနေမျိုးတွေမှာလည်းဒေသအသီးသီးမှာတက်နေကြရတဲ့အကြောင်းသားအကြောင်းသူတွေကိုကျွန်တော်ညနာကိုကျွန်တော်ပြန်ပြီးမြင်မိပါတယ်။ဘာကြောင့်လဲဆိုတော့ဒီထိုင်းနိုင်ငံနဲ့ထိတောင်အာရှအသီးသီးမှာစကောလာရှစ်ရပြီးတော့သွားပြီးပညာသင်ယူနေကြတဲ့မြန်မာအကြောင်းသားတွေဟာအများအားဖြင့်ကတော့ကျောင်းအိတ်ကျောင်းသားခေါ်တာပေါ့ဗျာအဲကျောင်းရဲ့ဘလောက်မှအလန်းမခွာတဲ့ကျောင်းဝင်းအတွင်းထဲမှာဘော်ဒါဆောင်အခန်းနဲ့နေကြရပြီးတော့ကျောင်းကိုအချိန်မီလျှင်အမြန်အချိန်တူလေးခီးတူလေးအတွင်းမှာရအောင်သွားနိုင်ကြတယ်ပြီးတော့ဒီ community သူတို့ရဲ့ဒီကျောင်းသားတွေအချင်းချင်းဒီကျောင်းဝင်းလေးအတွင်းမှာပဲနေကြစားကြပြီးတော့ရင်းရင်းနှီးနှီးနဲ့အတွေ့အကြုံတွေပညာတွေဖလှယ်ဆိုင်ကြတယ်အဲအဲ့ဒါနဲ့မြန်မာနိုင်ငံကကျောင်းသားတွေဘဝကြတော့အိမ်ကနေသွားမယ်ဆိုရင်တစ်ခါသွားရင်2နာရီအသွား2နာရီအပြန်2နာရီလောက်ကြာတဲ့မြို့ပြင်ကကျောင်းကြီးကိုပြင်ပြင်ပန်းပန်းအချိန်ကုန်ခံပြီးသွားကြရတယ်။ပြန်လာတဲ့အခါမှာလည်းဒီအချိန်ကုန်ခံပြီးတော့မျက်နှာတွေကနွမ်းလျနေတဲ့မျက်နှာတွေနဲ့အတီးတီးနဲ့ကိုယ်အိမ်ကိုပြန်လာရတယ်။ထိုင်းနိုင်ငံမှာတွေ့ကြုံခဲ့ရသလိုကျောင်းသားချင်းချင်းအတူစားအတူနေပြီးတော့တွေ့ကြုံပြီးဖလဲပညာရေးဖလဲဖို့အခွင့်အလမ်းတွေအင်တန်နှဲပါကြတဲ့အထူးကြံစံတဲ့ကျောင်းသားတွေရဲ့ဘဝတွေကိုကျွန်တော်ပြန်ပြီးတော့ရှင်းထိုင်းပြီးတော့စိတ်မကောင်းတော့တော့ဖြစ်မိတာကိုမှတ်ရမိပါတယ
်။ဟုတ်ကဲ့ကျေးဇူးပါဗျာကိုအံ့ပါကြီးပြောစရာတွေကတော့ပြောမယ်ဆိုရင်တော့ခင်ဗျားတို့ရဲ့ဒီဘဝဖြတ်သန်းမှုတွေကကြီးမားလာတဲ့တွေပြောမယ်ဆိုရင်ပြောစရာအများကြီးဖြစ်မှာပါ။အဲ့တော့နေကုန်းချုပ်အနေနဲ့ပေါ့ဗျာလက်ရှိမြန်မာနိုင်ငံရဲ့အခြေအနေပေါ်သုံးသပ်ချက်တွေကိုကျွန်တော်သိကြမှာအဲ့တော့ကိုမင်းစရာကြီးစပြီးပြောပါလားဗျာ
။ခုလက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းလဲနဲ့ပတ်သက်ပြီးတော့ဒီဒီမှာဖြစ်ဒီပမှာရှိတဲ့ဟိုအစိုးရဖွဲ့စည်းတွေရောနိုင်ငံတကာဖွဲ့စည်းတွေရောအပြောများတဲ့စကားတစ်ခုတော့သတိထားမိတယ်ကြ။အဲ့ဒါကပါလဲဆိုတော့မြန်မာပြည်ဟာဒီမိုကရေစီရင်းနဲ့ပတ်သက်ပြီးတော့တော်တော်လေးကိုတိုးတက်ကြောင်းလဲမှုတွေဖြစ်နေပြီဆိုတဲ့စကားလုံးပေါ့။တော့ကျွန်တော်ဆိုရင်အဲ့ဒီစကားလုံးကိုကြားရင်ကြားလိုက်စ ไอ้เจ้ามันตะมูยิขันซาได้บาสิรู้แล้วก็ตะมูรู้กูได้กันญามานายญามาท้องชอบนี้ล่ะเก็บพี่တော့ญามานายญาเนี่ยเล็กสิผิดปอนี่แหละผิดสีนี่อะเป้งใสบ่เนาะกานี้กันนี่อะพี่เอาซะออกเสียกันเนี่ยแท้ซ้องสิดีกูกูขันซาเลยอ่ะเนี่ยดูว่าขันซาเลยอ่ะหลุดาเดียวผู้ตัวนี้ตัวที่นายงานจ้ามาเปียวๆนี่แหละตัวแต่ปางแล้วหมู่สุดาโจนซินาลงไม่เอาเปียตัวนี้มานายงานฮะเล็กตุ้ยอาสิเปียวอ่ะเลยอะกูเต็มที่นายงานเยอะยอทีบัวเยอะยอหลูหมู่เยอะยอทูจาเราปางแล้วหาตะคู่มาไม่ทีเป็นกูเนาะมะซับพยาบาลมาชื่อเดสายั่วบอมาชื่อเดเนาะอทุตะดิออกฉีใบมาชื่อเดอฉีกันหลูแดนซะตองดูเลตะมาหลูแดนซะตูรู้ดิเนี่ยอภิเษกขันมูသူတို့ရဲ့ဒုက္ခစင်းရဲ့တွင်းတွေကအင်မတန်ကိုကြီးမားနှက်ဆိုင်နေပြီးတော့အဲ့ဒီတန်အဲ့ဒီပြဿနာတွေကိုအခုချိန်ထိမဖြေရှင်းပေးနိုင်တဲ့အပြင်ပို့ပြီးတော့ဖိနှိပ်ထုတ်ချက်မှုတွေလုံးလုံးနေရပေါ်မှာကိုကိုယ်တိုင်ခံစားရကိုကိုယ်တိုင်မြင်ရတဲ့အခါကျတော့ဒီကျက်လက်တွေပေါ်မှာကျတော့ဘာဖြစ်လို့နိုင်ငံတကာကမမြင်လာလဲဘာဖြစ်လို့နိုင်ငံတကာဒီအကြောင်းကိုမပြောလဲလို့တွေးမိနေတဲ့ဆိုတော့စိတ်မကောင်းဖြစ်မိတယ်ไอ้ตัวที่นั่นน่ะမြန်မာနိုင်ငံဒီမိုကရေစီရတာမရတာခဏနေပါဦးမြန်မာနိုင်ငံလူခွင့်ရရှိတာမရှိတာခဏလေးနေပါဦးလက်ပြောတော်မှုတောက်မှုလေသမားကြီးပိုင်ဆိုင်နဲ့လေယာဉ်ကြီးရဲ့အမိတ်ဆုံး၃ပုံတစ်ပုံကလူငယ်တော်စီပေါင်း30လောက်ကစပြီးတော့ခုချိန်ထိမတရားသိမ်းဆည်းခံထားရတဲ့ကြေတနာတွေဒုက္ခတွေကိုဟိုနိုင်ငံတကာမှာဝိုင်းဝန်းပူနီပြီးတော့ဖိအားပေးဖြည့်ဆင်းပေးပါဦးဗျာလို့ပဲကျွန်တော်ပြောချင်တယ်ဗျာ
โอเคกูมิ้นเสียยเจ๊ซุบาเปียเออกูเปียงฉ่อยเปียวบ่าวเปีย
เออตนรุอ่ะเปียงเล้วโตตวานี่จ้าเดดีอขุนยีดิยาชีพูด้วยจ้ะรอตนรุနိုင်ငံသားတွေอ่ะခုเฉิงที่กูยงกันยินไซเนี่ยกูဖြစ်တယ်ဖန်းซี้ခံရတာတွေရှိတယ်ပုံမှန်မျိုးမျိုးနဲ့တရားရုံးမှာยินไซเนี่ยတာတွေရှိတယ်ခေအเปียงเล้วမှာกูတောင်းဝင်ခံတာအစိုးရတွေဟာกูရရှိတာတဲ့သက်တမ်းတွေမှာเปียงเล้วကိုရဲရဲတင်းဖော်ဆောင်ဖို့လိုတယ်ကုန်တိတ်ခရှိရှိပြီးတော့နိုင်ငံရာမျက်နှာစာကိုဝင်ဖို့လိုတယ်ကိုကိုတိုင်ဒီမိုကရေစီတိတ်တုတ်ဝင်ပြီးတော့ပြောင်းလဲဖို့လိုတယ်ဒါမှလည်းပဲကျွန်တော်တို့နိုင်ငံမှာအခုအခက်အခဲတွေကြီးကြီးမားမားတွေကိုဝင်လေးမြင်လာမှုရှိရှိနဲ့လုံးဝမှာအပြင်ဒီခြားစားမှုတွေနောက်ပြီးတော့မတရားသိမ်းပိုက်မှုတွေအငင်းပွားမှုတွေကိုသဘောထားကြီးကြီးနဲ့အပြန်အလှန်ယုံကြည်မှုလေးစားမှုတွေနဲ့ဖြည့်ရှင်းဖို့လိုနေသေးတယ်ဆိုတာကိုကျွန်တော်တို့ကတွေ့ရတယ
်ဟုတ်ကဲ့ကိုပြောချင်ကျေးဇူးပါကိုအမွေကျော်ရေ
းဟုတ်ကဲ့လက်ရှိနိုင်ငံရေးအခြေအနေရတော့အားလုံးသိထားတဲ့အတိုင်းအတွင်ကူပြောင်းတဲ့အခြေအနေပေါ့ဗျာဒီမိုကရေစီအနည်းကိုခြေစမ်းလှမ်းနေတယ်ဆိုတဲ့အတွင်နေရာမှာရှိတယ်အဲ့လိုရှိတဲ့နေရာမှာကျွန်တော်တို့အထူးကလိုအပ်နေတာကတော့ငြိမ်းချမ်းရေးနဲ့စစ်မှန်တဲ့အမျိုးသားပြန်လည်တည်မြတ်ရေးဆိုတာအရေးကြီးလိုအပ်နေပါတယ်ဒီမိုကရေစီလမ်းကြောင်းပေါ်ကိုဖြောင်းပြောင်းမှန်မှန်ကြီးရောက်ဖို့ဆိုတဲ့ဥစ္စာမှာကျွန်တော်တို့တိုင်းရင်းသားအချင်းချင်းကျွန်တော်တို့လူသားအချင်းချင်းပြည်ပခအတွင်ဒီမဆောင်ဘဲနဲ့ငြိမ်းငြိမ်းချမ်းချမ်းနဲ့အတူရှင်တွဲပြီးဖြတ်သန်းနိုင်ကြမှသာကျွန်တော်တို့ဒီမိုကရေစီပန်းနိုင်ကိုလည်းလည်းစောစောလစ်လင်ရောက်နိုင်မယ်လို့ကျွန်တော်ကယုံကြည်ပါတယ်။အဲ့ဒီလိုအခါမှာတယောက်နဲ့တယောက်ပေါ့ဗျာ။ကချင်အရေးပဲဖြစ်ဖြစ်ဘယ်လိုပြည်ပခအရေးပဲဖြစ်ဖြစ်အပြန်အလှန်ငါတို့ဟာဒီမိုကရေစီရေးကိုလိုချင်နေကြတဲ့သူတွေဖြစ်တယ်။အဲ့ဒီအတွက်ကြောင့်မို့လို့ငါတို့ချင်းပြည်ပခအတွင်ဆောင်လို့မရဘူး။အားလုံးအမျိုးသားရင်ကြားဖြစ်ပြီးတော့အတူတူခြေတဲ့အတူတူခြေလန်းလှမ်းကြရမယ်ဆိုတဲ့အစီအတရားမျိုးတွေရှိပါမှကျွန်တော်တို့ဒီမိုကရေစီပန်းတိုင်ကိုမြန်မြန်လှမ်းနိုင်မယ်လို့ကျွန်တော်မြင်နေပါတယ
်ဟုတ်ကဲ့ခင်ဗျပါဝင်ဆွေးနွေးခဲ့ကြတဲ့ကိုမင်းစရာကြီးကျေးဇူးထုတ်တင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကျေးဇူးတင်ပါတယ
်ကိုပြုံးချိုးကြီးကျေးဇူးဗျာ
ဟုတ်ကဲ့ပါကိုစုံမကျေးဇူ
းကိုအံပေါ်ချိုးကြီးကျေးဇူးထုတ်တင်ပါတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ပါခင်ဗျာ
အားရဖေးတနေ့ဦးရဲ့စကားဝိုင်းကိုဒီမန်နေဂျာနာကွင့်ပြပါခင်ဗျာချစ်စွာသောတော်ရချင်အားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ